ယူကရိန်းစစ်ပွဲအခြေအနေတွေတင်းမာမှုတိုးလာနေချိန်မှာပဲရှေ့သတင်းပတ်ထဲချင်းပါပဲ G7 ဒီမိုကရေစီနိုင်ငံကြီးခုနှစ်နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်အီတလီကိုသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားကိုစီးပွားရေးဒဏ်ခတ်မှုတွေထောက်ကုံဆန်ရထိန်းချုပ်မှုတွေအပြင်တခြားအရေးယူမှုတွေလုပ်ပြီးရုရှားတိုက်ခိုက်နေတဲ့ယူကရိန်းကိုကူညီပံ့ပိုးဖို့အတွက် G7 ခေါင်းဆောင်တွေပြီးခဲ့တဲ့စနေနေ့မှာပဲထပ်လောင်းကတိပြုခဲ့ကြတာပါ။အီတလီမှာပြုလုပ်တဲ့ဒီအစည်းအဝေးမှာတော့ဝန်ကြီးဘလင်ကင်ကအရှေ့လေပိုင်းအရင်ရုရှားကျူးကျော်စစ်အင်ဒိုပစိဖိတ်ဒေသလုံခြုံရေးအပြင်ဟေဒီနဲ့ဆူဒန်ပြဿနာတွေကိုပါဆွေးနွေးဖို့ရှိတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနအကြေညာချက်မှာပြောဆိုပါတယ်။နိုဝင်ဘာ23ရက်နေ့29ခီးစဉ်အတွင်းဝန်ကြီးဘလင်ကင်ဟာ G7 အစည်းအဝေးအပြီးမှာဗက်တီကန်ကိုသွားရောက်ပြီးပုန်ဟမ်းမင်းကြီးဖရန်စစ်နဲ့တွေ့ဆုံဖို့လည်းစီစဉ်ပါတယ်။အီတလီဟာအမေရိကန်၊ကနေဒါ၊ဂျပန်ပြင်သစ်၊ဂျာမနီနဲ့ဗြိတိန်နိုင်ငံတွေပါတဲ့ G7 အဖွဲ့မှာ2024အတွက်အလှည့်ကျတဘာပဋိတာဝန်ယူထားသူလည်းဖြစ်ပါတယ်။